အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်မှာရှိတဲ့လူမျိုးတုံးတပ်ဖြတ်ခံရမှုအမှတ်တရဟောလိုကတ်ပြတိုက်ကိုအမျိုးသားညီညွတ်ရေးအစိုးရ NUT ရဲ့ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့လာရောက်လေ့လာကြပါတယ်။အဲ့ဒီပြတိုက်ထဲမှာပြသထားတဲ့ရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးတုံးတပ်ဖြတ်ခံရတဲ့ပြကန်းကိုအထူးပြုလေ့လာကြတာဖြစ်ပါတယ်။ကိုခင်မောင်စွမင်းကကိုတိုင်းတွားရောက်သတင်းယူတင်ပြထားပါတယ်ရှင
်။ဟုတ်ကဲ့အခုကျွန်တော်ရောက်ရှိနေတဲ့နေရာကတော့အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်မှာရှိတဲ့လူမျိုးတုံးတပ်ဖြတ်ခံရမှုအမှတ်တရပြတိုက်မှာဖြစ်ပါတယ်။အခုဒီပြတိုက်ကိုအမျိုးသားညီညွတ်ရေးအစိုးရ NUG ကကိုယ်စားလှယ်အဖွဲ့လာရောက်ပြီးလေ့လာနေတာဖြစ်ပါတယ်။သူတို့ကဒီ Holocaust Museum လို့ခေါ်တဲ့လူမျိုးတုံးတပ်ဖြတ်ခံရမှုအမှတ်တရပြတိုက်ကတာဝန်ရှိတဲ့ Andrea ကနေရိုဟင်ဂျာတွေအပေါ်မှာမြန်မာစစ်တပ်ကလူမျိုးတုံးတပ်ဖြတ်နေတဲ့အကြောင်းမောင်းထုတ်နေတဲ့အကြောင်းနှိပ်စက်နေတဲ့အကြောင်းတွေကိုဓာတ်ပုံကားချက်ပြီးရုပ်ရှင်တွေနဲ့ပြသပေးနေတာဖြစ်ပါတယ်။အခုလိုရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်ခံရတဲ့ပြကန်းကိုလာရောက်လေ့လာတဲ့အတွက်အမျိုးသားညီညွတ်ရေးအစိုးရရဲ့လူ့အခွင့်အရေးဝန်ကြီးဦးအောင်မျိုးမင်းကိုဘယ်လိုခန့်စားချက်ဖြစ်ပေါ်တယ်လဲလို့ကျွန်တော်မေးမြန်းကြည့်တဲ့အခါမှာတော့
ဒီလူမျိုးရိုဟင်ဂျာတွေမှာဖြစ်ပျက်ခဲ့တဲ့အဖြစ်အပျက်တွေကအခုမှဖြစ်ဖြစ်ကြတာမဟုတ်ဘူးပြီးခဲ့တဲ့62ကနေစပြီးတော့တဖြည်းဖြည်းအချိန်ဟုန်မြင့်လာတဲ့ဟိုပုံစံမျိုးတွေနောက်တကဒီစစ်တပ်ကဒီရိုဟင်ဂျာတွေပေါ်မှာဥတီပြီးတော့တကယ့်ကိုအင်တိုက်အားတိုက်ညောလူဟိုအမြောက်လူအမြောက်များပေါ်မှာရည်ရွယ်ထားတဲ့ပုံစံကိုသူတို့ရှင်းရှင်းလင်းလင်းတင်ပြထားတွေ့ရတယ်။အဲ့တော့လူခွင့်ရေးရကျွန်တော်တို့ကရိုဟင်ဂျာတွေပေါ်မှာနိုင်ငံတကာရာဇဝတ်မှုကျူးလွန်မှုဖြစ်တယ်ဆိုတာကျွန်တော်တို့ကယုံကြည်ပြီးသားဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဟိုကျွန်တော်တို့ကိုယ်တိုင်လည်းဒါကိုအမှန်တရားရရှိဖို့အတွက်ဟိုတောင်းဆိုခဲ့တာလည်းကျွန်တော်ရှိတယ်။ရအောင်လုပ်မယ်ဆိုတဲ့ကတိလည်းပေးထားတယ်။အခုဒါမျိုးတွေ့လိုက်တော့ကျွန်တော်ပို့ပြီးတော့ဒီလိုမျိုးကိစ္စတွေကိုအမှန်တရားအတွက်ယက်တည်ချင်တာရယ်။တရားမျှတမှုဖော်ဆောင်ခြင်းနဲ့စိတ်ကပို့ပြီးတော့ကြီးမားလာတယ်။နောက်ကလာကြည့်တဲ့သူတိုင်းလည်းအဲ့လိုမျိုးကျွန်တော်စိတ်ထဲမှာခံစားမယ်လို့ယူဆပါတယ်ခင်ဗျာ
။အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့အကြံပေးဖြစ်တဲ့အမျိုးသမီးရေးရလှုပ်ရှားနေသူဒေါခင်လေးကလည်းဒီပြကန်းလာရောက်ကြည့်ရှုရတဲ့အပေါ်မှာသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်။
ကျွန်မဒီ Holocaust Museum 2012တုန်းကလည်းရောက်ဖူးပါတယ်ပေါ့နော်ဒီအဲ့တုန်းကတော့ဒီမြန်မာကိစ္စနဲ့ပတ်သက်ပြီး Rohingya issue နဲ့ပတ်သက်ပြီးတော့မရှိသေးဘူးပေါ့အခုရောက်လာတဲ့အခါမှာခံစားမှုကအရင်တုန်းကတော့သူများဖြစ်တာကိုပဲကျမတို့ကလာကြည့်ရလူပေါ့အခုကျတော့ကိုယ်တိုင်းပြည်တွေကကိုယ်လူတွေဖြစ်နေတဲ့ဟာကိုကိုယ်တိုင်းကြည့်ရတဲ့အတွက်ပို့ပြီးတော့အရင်ထဲမှာမကောင်းပါဘူးအဲ့ဒီလူတွေကိုအကာအကွယ်ပေးဖို့အတွက်လည်းကျမတို့အများစုကပြက်ကွက်ခဲ့တယ်ဆိုတဲ့ဟာကိုလည်းကျမခံစားရပါတယ်
လူမျိုးတုံးတပ်ဖြတ်ခံရမှုအမှတ်တရပြကန်းထဲမှာထားရှိတဲ့ရိုဟင်ဂျာနဲ့ပတ်သက်တဲ့ပြကန်းကိုမကြာသေးခင်ကအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလွန်ကင်ကိုယ်တိုင်လာရောက်ဖွင့်လှစ်ရင်းနဲ့ရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်ခံရတယ်ဆိုတာကိုတရားဝင်ကြေညာခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီး NUG အမျိုးသားညီညွတ်ရေးအစိုးရရဲ့ဒုနိုင်ငံခြားရေးဝန်ကြီးကိုမိုးစောဦးကိုရိုဟင်ဂျာအရေးဟာဘလောက်အထိအရေးပါအရေးကြီးတယ်လဲလို့မေးမြန်းခဲ့တဲ့အခါမှာတော့
ဒီရိုဟင်ဂျာပြည်သူများရဲ့ဒီကျူးလွန်ခံရတဲ့ရာဇဝတ်မှုများအတွက်တရားမျှတမှုကိုရအောင်ဆောင်ကျင်းရမယ်အဲ့ဒီလိုပဲကျွန်တော်တို့အခုလက်ရှိဖြစ်ပေါ်နေတဲ့ပေါ်လေဒီရာဇဝတ်မှုတွေကိုဆက်လက်ကျူးလွန်နေတဲ့တောင်းဝင်ရှိတဲ့သူတွေကိုလည်းဒါတရားမျှတမှုနဲ့အညီပေါ်လေအရေးယူဆောင်ရွက်နေအောင်ဒါကျွန်တော်တို့ကစူးစမ်းရမယ်ဒီလိုစူးစမ်းခြင်းဟာကျွန်တော်တို့ရဲ့တိုင်းပြည်ရဲ့အနာဂတ်အတွက်အင်မတန်အရေးကြီးပါတယ်ဒီတိုင်းပြည်အနာဂတ်မှာဒီလိုမျိုးအဖြစ်ဆိုးတွေထပ်မဖြစ်ဖို့အတွက်ကိုဒါတားဆီးရလဲရောက်မှာဖြစ်တဲ့တကြောင်အင်မတန်အရေးကြီးတယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီလူမျိုးတုံးတပ်ဖြတ်ခံရမှုအမှတ်တရပြကန်းကိုလာရောက်လေ့လာကြတဲ့သူတွေကတော့အမျိုးသားညီညွတ်ရေးအစိုးရရဲ့လူ့အခွင့်အရေးဝန်ကြီးဦးအောင်မျိုးမင်းအမျိုးသားညီညွတ်ရေးအစိုးရရဲ့လူအခွင့်ရေးအကြံပေးဦးအောင်ကျော်မိုးနောက်တစ်ခါလူအခွင့်ရေးအကြံပေးတူဖြစ်တဲ့အမျိုးသမီးရေးရာဆောင်ရွက်နေသူဒေါခင်လေးအမျိုးသားညီညွတ်ရေးအစိုးရရဲ့ဒုနိုင်ငံခြားရေးဝန်ကြီးဦးမိုးစောဦးအမျိုးသားညီညွတ်ရေးအစိုးရကခန့်အပ်ထားတဲ့အာဆီယံရေးရာဥပိုလ်လာတင်တို့ဖြစ်ကြပါတယ်ခင်ဗျာ